လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနဲ့အသေးစားအလတ်စားလုပ်ငန်းရှင်တွေအတွက်ချင်းငွေရရှိနိုင်ရေးအစိုးရဘက်ကပြန်လည်သုံးသပ်စီစစ်မယ့်အကြောင်းတင်ပြပေးပါမယ်ချစ်မသိန်းကြီးထိုက်ပါCOVID-19 ကာလအစိုးရရဲ့စီးပွားရေးပြန်လည်ဥမော်ရေးအကူအညီပေးတဲ့ချင်းငွေအစည်းအဝေးတွေမှာရောပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့ JICA ဂျပန်ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီချင်းငွေအစည်းအဝေးတွေမှာရောအသေးစားအလတ်စားလုပ်ငန်းတွေလက်လီလုပ်ငန်းတွေချင်းငွေရဖို့ကမလွယ်ပါဘူးအင်ကာနီကလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနောက်အသေးစားအလတ်စားလုပ်ငန်းရှင်တွေချင်းငွေရရှိနိုင်ရေးပြန်လည်သုံးသပ်မယ်လို့ကတိပြုသွားပါတယ်
။မြို့ပြလုပ်ငန်းတွေအတွက်ဝေးကြီးချိပေးတဲ့နေရာမှာပေါ့နော်။ဝေးချိပေးတဲ့နေရာပို့ပြီးတော့အဲလက်လီလုံစားတဲ့လူတွေအတွက်လွယ်ကူအောင်လုပ်ပေးပါဆိုတော့အဲ့ဒါလည်းချိပေးပါမယ်။
COVID-19 ကြောင့်ကုန်သွယ်မှုအပေါ်တက်ရောက်မှုတွေကိုရုပ်သံကနေဆွေးနွေးကြတာမှာ CityMart ရဲ့ MD ဒေါ်ဝင်းဝင်းတင်ကလက်ရှိလက်လီလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုထောက်ပြပါတယ်
။ငွေကြေးအရင်းအမြစ်ရရှိဖို့အတွက်ခက်ခဲတာ။နောက်ဒီနည်းပညာရရှိဖို့ခက်ခဲတာ။ဈေးကွက်ဝေစုရရှိဖို့ခက်ခဲတာဆိုပြီးတော့ကျွန်တော်တို့အဲ့အရာတွေကိုအနေနဲ့ကြားကြည့်ရပါတယ်။
နောက်အစိုးရရဲ့ချင်းငွေရရေးမှလည်းကန့်သက်ချက်တွေများတဲ့အပြင်ပုဂ္ဂလိကဘဏ်တွေစီမံခန့်ခွဲတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ချင်းငွေတွေကလည်းလုပ်ငန်းကြီးတွေကပဲရယူနေတယ်လို့ဂျမ်ဂျဲစားတောက်ကုန်ထုတ်လုပ်ငန်းရှင်ဒေါ်သက်စုထေကပြောပါတယ်
တကယ် SME လုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်အသေးလေးတွေမှာကြတော့ဘလို့မဟုတ်အဲ့ဒီ booster လုံးကိုညှော်မှန်းလို့မရတဲ့အနေအထားမျိုးဖြစ်နေပါတယ်။ဟိုကတကယ်ချင်းငွေရလိုက်တဲ့လုပ်ငန်းတွေဆိုတော့တကယ်ကိုခံနိုင်မှာမလုပ်ငန်းခံနိုင်မှာရှိနေတဲ့လုပ်ငန်းကြီးတွေပဲရပြီးတော့တကယ်လုပ်ငန်းသေးလေးတွေမှာကြတော့ဟိုညှော်မှန်းလို့မရတဲ့အနေအထားမျိုးလဲကြုံတွေ့နေရပါတယ်ရှင်
။ပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့အသေးစားအလတ်စားချင်းငွေတွေနဲ့ပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာမှတ်ချက်မပေးပါဘူး။မြမပြည်ရင်းထုတ်ကုန်တွေမှာကျမရဲ့အရာဘေးကင်းချောင်းထောက်ခံချက်ရဖို့ကလည်းမလွယ်ပါဘူးအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာန FDA ထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သက်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများက FDA ထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာ FDA ထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရန်ဝယ်ရေးဒုတိယဝန်ကြီးဦးအောင်ထူးကလည်းထောက်ခံပါတယ်။ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းအရေးအသွေးပိုင်းဆိုင်ရာတင်းကျပ်စစ်ဆေးမှုတွေကိုသဘောတူပေမဲ့လည်းမြေနေရာအဆောက်အုံပိုင်ဆိုင်မှုပြမှာ FDA ထောက်ခံချက်ရမယ်ဆိုတဲ့အချက်ကိုပြန်လည်သုံးသပ်ပေးပါမယ်လို့ကတိပြုသွားပါတယ်ရှင်။